ရှိခိုင်ပြည်နယ်ကနေရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်ပြေးခဲ့ရတဲ့အခြေအနေမရောအောင်ကုလသမဂ္ဂကဟန်တာဖို့ပြေကွက်ခဲ့ကြောင်းအစည်းအဝေးခန်းစားကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့အစဉ်တစိုက်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဒုက္ခသည်တွေရေးအပါအဝင်သဘောထားကွဲပြားတဲ့ကိစ္စတွေမှာတော့ညှိနှိုင်းဆောင်ရွက်ခဲ့တဲ့အကြောင်းကုလသမဂ္ဂဆ ီကားကြီးနေပါမှာသူတို့စီဝေးဒီဆုံးဖြတ်ချက်ပေါ့နော်အဲ့ဒီကျွန်တော်တို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နောက်ဆက်တွဲအဲအဲ့လိုကျွန်တော်နားလည်တာပေါ့နော်ဆိုတော့အမှတ်တော့ဟိုတက်တက်ပြီးရှာတဲ့သဘောပါပဲဗျာအခုကသမကဆိုတာမြန်မာနိုင်ငံတစ်ခုတည်းတော့မဟုတ်ပါဘူးနိုင်ငံတော်များများမှာသူတို့ဟိုဒီအစည်းအဝေးတွေလုပ်နေတာပဲကျွန်တော်တို့ကသမကနဲ့ပူပေါင်းဆောင်ရွက်တာလည်းနှစ်ပေါင်းလွတ်လပ်ရေးရပြီးခဲ့ရ 1950s လောက်ကလေးကစပြီးတော့ကျွန်တော်ကုလသမဂ္ဂနဲ့ကျွန်တော်ဒီရုံးဆိုင်ပြီးတော့ပေါ့နော်ကျွန်တော်တောက်လျှောက်လှုပ်လာတာပဲအခုကျမှဒီရခိုင်ကိစ္စဖြစ်လာတဲ့အခါကျတော့မှကုလသမဂ္ဂရဲ့လှုပ်ဆောင်မှုဟာဘလောက်ဟိုအဖြစ်လဲဆိုတဲ့ဟာကိုဟာလားဟိုစုံစမ်းစစ်ဆေးပါညာသဘောမျိုးစဉ်းစားတော့လှုပ်ခိုင်းနေဆိုတာတော့ဟိုကျွန်တော်အသေးစိတ်တော့မပြောလို့ပါဘူးတိုးတော်လည်းပဲဟိုမူအရဟိုဟာမူလကလေးရဟိုဟာအဲသဘောရုံးနဲ့ဟိုစေနာမန်နဲ့လှုပ်တာပေါ့ဘူးလေအလုံးမဲ့ဆိုမြန်မာနိုင်ငံသူရမလို့နေအကုန်လုတ်ပေါ့အခုလဲသူတို့တခြားဟာလားအာဖရိကတို့ဘာတို့မှဟောလားဟိုသူတို့ UN အိစီယာနဲ့ဖတ်တက်ပြီးတော့မတမာမှုတွေလောက်တာတွေလည်းအများကြီးရှိတာပဲအမှားတော့ဟိုအပြစ်ရှာတဲ့သဘောမျိုးနဲ့ဘလို့ဟလားရခိုင်ကိစ္စနဲ့ပြည်မြန်မာနိုင်ငံဆိုးရနေတကွာကုလသမဂ္ဂတာဝန်ရှိတဲ့လူတွေဘလို့အပြစ်ရှိတယ်ဆိုတော့ရှာခြင်းနဲ့ဟိုတမင်ပေါ့နော်ဟိုရွေချင်းနဲ့လုတ်တယ်လို့ပဲကျွန်တော်တော့အဲ့လိုမြင်တယ်လေ
ဟုတ်ကဲ့ရှင်တမန်ကြီးအဲ့တော့ဒီအစည်းအဝေးခန်းစာမှာဖော်ပြထားသလိုပဲပေါ့နော်ကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်မကျေခဲ့ဘူးလို့ပြောလို့ရနိုင်လားဒါမှမဟုတ်လို့ရှိရင်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ချက်တွေပေါ်မှာရောဘလို့များတာဝန်ကြီးမြင်မိတာရှိပါလဲရှင
်ကျွန်တော်တော့ဟိုကုလသမဂ္ဂမြန်မာနိုင်ငံပေါ်တာဝန်မကျေဘူးလို့ကျွန်တော်အဲ့လိုမပြောချင်ပါဘူးဒီသက်ဆိုင်တဲ့အစိုးရနဲ့ဟိုအရှင်အစိုးရနဲ့ကုလသမဂ္ဂအထံကိုယ်စားလှယ်နဲ့ဟလားအဖွဲ့အစည်းတွေနဲ့ဒီလိုညှိနှိုင်းလုပ်ကြတာပဲကျွန်တော်တိတိလောက်တော့ကုတိယကျွန်တော်ပြောလို့ရတာပေါ့နော်ဟိုကျွန်တော်တို့ဟိုခက်ခဲရလို့အဲ့လိုပေါ့နော်ဟိုဟိုတာဝန်မကျေဘူးလို့ကျွန်တော်အဲ့လိုတော့ကျွန်တော်မမြင်ချင်ပါဘူးဘာလို့လဲဆိုတော့ဟိုလူဆိုတော့အားနည်းချက်ရှိကြတာပဲနော်ကုလသမဂ္ဂဆိုတာအဖွဲ့အစည်းတွေကလူများစွာနဲ့ဖွဲ့စည်းထားတယ်ဖွဲ့စည်းပေါင်းတော်ရှိတယ်ဆိုတဲ့အခါကျတော့အားနည်းချက်တွေလည်းရှိမယ်တခါလေကျတော့ coordination အပိုင်းတွေမှာဟလားမထိရောက်နိုင်တာလည်းရှိတော့ဖွဲ့စည်းပေါင်းကနည်းတာမှမဟုတ်တာကျွန်တော်လုပ်နေကြတာဆိုတဲ့အခါကျတော့ဟိုအားနည်းချက်တွေလည်းရှိမယ်တိုးတော်လည်းပဲတယောက်နဲ့တယောက်ပြစ်တင်မဲ့အစားတော့ဒီအားနည်းချက်တွေကိုဘယ်လိုပြုပြင်မလဲဆိုတဲ့ဟာနဲ့သွားဖို့တော့ပိုကောင်းတာပေါ့နော
်ဟုတ်ကဲ့တမန်ကြီးနောက်ဆုံးပါရှင်အဲ့တော့အခုတို့ရောတော့ဒီကကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ဒုက္ခတွေအရင်နဲ့ပတ်သက်ပြီးတော့ဒီဆောင်ရွက်မှုတွေလည်းအဆင်ပြေဘူးနှောင့်နှေးတယ်ပြက်ကွက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောတော့နောက်ဆုံးအချိန်နေထိပါဒီ UN ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ရဲ့မြန်မာနိုင်ငံရဲ့သုံးနိုင်ငံပူးပေါင်းပြီးတော့မှဒီဒုက္ခတွေအရေးဆောင်ရွက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများအလားအလာရှိပါလဲရှင်နောက်ဆုံးလုပ်နေတဲ့အခြေအနေပေါ့နော
်နောက်ဆုံးလုပ်နေတဲ့အခြေအနေကအခုကျွန်တော်တို့ဘက်ကနေပြောရမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဘက်ကနေပြောရမယ်ဆိုလို့ရှိရင်ကျွန်တော်14ရက်နေ့ရပဲဟိုခင်ဗျားလက်တိတဲ့အချိန်ပဲအာဆီယံတွင်းဥက္ကဋ္ဌကနေပြီးတော့ကျွန်တော်ဂျကာတာမှာကျွန်တော်တမန်တွေရှင်းလင်းနေဟိုကျွန်တော်အာဆီယံအဟားစင်တာနဲ့ကျွန်တော်ပူးတွဲပြီးတော့ဟိုပြန်လာမယ့်လူတွေကိုလက်ခံဖို့အတွက်အဆင်ပြေအောင်ဘယ်လိုအာဆီယံဘက်ကနေလည်းဘယ်လိုပံ့ပိုးပေးနိုင်မယ်လိုအပ်ချက်တွေကိုနော်ဟိုအဓိကတော့ကျွန်တော်တို့ဒီလက်ခံရေးစခန်းတွေမှာနောက်တစ်ခါနဲ့စခန်းကြီးမှာဟာလာသူတို့ရဲ့ capacity ကိုဘယ်လိုမြင့်အောင်လုပ်မလဲနောက်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးပြန်လာဖို့ကိစ္စနဲ့ပတ်သက်ပြီးတော့တရင်ထုတ်ပြန်ရေးတွေမှာလည်းဘယ်လိုခြေခြေမြတ်မြတ်နဲ့ထိထိရောက်ဘယ်လိုလုပ်နိုင်မလဲနောက်တစ်ခါကျွန်တော်တို့ဟိုပြန်လာတဲ့လူကြီးဟလာကျွန်တော်ဟိုဒီထောက်ပံ့ပေါ့နော်ဟိုစာဝန်ကြီးရဆဖွံ့ဖြိုးရဆဘယ်လိုလုပ်နိုင်မလဲဆိုအာဆီယံလည်းပဲသူကကျွန်တော်တို့ကျွန်တော်ဘက်ကပံ့ပိုးဖို့အားလုံးနေပြီဟလာခြေခြေပြတ်မြတ်လုပ်နေပြီတစ်ဖက်ကလည်းပဲကျွန်တော်တို့သုံးနိုင်ငံဟိုသုံးဖွဲ့ပေါ့နော်ကျွန်တော် UN နဲ့ Tripartite တက်မှတ်ထိုးထားရှိရလေ UN UNDP ရဲ့ကျွန်တော် UNHCR ရဲ့ကျွန်တော်တို့ရဲ့ထိုးထားတဲ့ဟာလည်းကျွန်တော်တို့ကဟိုမေလ29ရက်နေ့ကစပြီးတော့ကျွန်တော်တက်တန်းထပ်တိုးလိုက်တယ်တို့လိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဟာကိုလည်းပဲဆက်လက်ပြီးတော့လုပ်မယ်အခုကျွန်တော်တို့ဒီ UN နဲ့ထိုးထားတဲ့ဟာလား MOU အရကျွန်တော်တို့စီမံကိန်းလေးတွေစီမံချက်လေးတွေပေါ့
ဟုတ်ကဲ့
လုပ်ကြတာရှိတယ်နော်စီမံချက်လေးတွေကျွန်တော်ဆက်ပြီးတော့အကောင့်ထဲပို့ဖို့ရှိတယ်အဓိကကတော့ဘင်္ဂလားဒေ့ရှ်အနေနဲ့ကျွန်တော်တို့ရှင်းရှင်းပြောလို့ရှိရင်တော့ဗျာဟိုသူတို့ဘက်ကကျွန်တော်တို့ကဟိုအကုန်လုံးဒီပိုင်းနဲ့လဲကျွန်တော်တို့လက်မခံနိုင်ဘူးအဲ့တော့နှစ်နိုင်ငံသဘောတူစာချုပ်အရာသဘောတူထား MOU ရာကျွန်တော်ဟိုပါပေါ့နော်အရေးအတွက်နဲ့ကျွန်တော်တဖြည်းဖြည်းချင်းလက်ခံသွားမယ်အဲဆိုပြီးတော့ကျွန်တော်ပြောထားပြီးသားကျွန်တော်ဘက်ကလည်းအဲ့ဒီလက်ခံနိုင်အောင်ကျွန်တော်ပြင်းပြင်းစင်ထားပြီးသားဒါပေမဲ့အလုပ်တစ်တိုင်မှမနစ်ခံတော့မှမှကျွန်တော်တို့လက်ခံမှမယ်ဆိုပြီးတော့လုပ်ထားတာအကုန်ဆင်းသင့်ဖြစ်တယ်သူတို့ကဟိုပြန်မလှုပ်ဘူးတယောက်မှပြန်မလာဘူးဆိုပြောတယ်အဲပြီးတဲ့ခါကျတော့ကျွန်တော်ဘက်ကဆင်သင့်မဖြစ်ဘူးလို့ပြောနေတယ်ဆိုတော့ဒါသူတို့ဘက်ကပိုင်မယ်ကျွန်တော်ဘက်ကတော့ဆင်သင့်ဖြစ်ပြီးလက်ခံမယ်ကျွန်တော်ပြောပြီးသားစည်ရင်းတွေလည်းပို့ပြီးသားအဲ့တော့ကျွန်တော်ဘက်ကဆင်သင့်ပဲ အဲ့တော့နှစ်နိုင်ငံသဘောတူချက်နဲ့ပတ်သက်ပြီးတော့သူတို့ဘက်ကဆက်ရေးဘက်ကတည်ပြီးတော့ဟိုဟွာပေါ့နော်ဟိုကျွန်တော်တို့ဟိုပါဝင်ပြီးတော့ဟိုလူလူလားလားနဲ့ပေါ့နော်ဟိုစေရောကိုပဲသူတို့ဘက်ကနေပြီးတော့လောက်ရမယ့်အတာဝန်ကိုသူတို့လုပ်ဖို့ပဲလိုပါတယ
်ဟုတ်ကဲ့ပါရှင်တမတ်ကြီးဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ